လူပေါင်းရာချီတည်ဆုံခဲ့တဲ့ယာဂီမုန်တိုင်းကြောင့်မြန်မာနိုင်ငံအပါအဝင်အရှိတောင်အာရှဒေသမှာကလေးငယ်ပေါင်း6သန်းနီးပါးထိခိုက်ခဲ့ရတယ်လို့ကုလသမဂ္ဂကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။တရားဝင်ထုတ်ပြန်ချက်တွေအရကပ်ဘေးကြောင့်တည်ဆုံသူ938ဦးတိရှိနေပြီးဒီထက်ပိုပြီးတိုးလာနိုင်တယ်လို့ကုလသမဂ္ဂကလေးများအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကသတင်းထုတ်ပြန်ခဲ့တာပါ။တိုင်ဖွန်းယာဂီဟာအရှိတောင်အာရှနိုင်ငံတွေဖြစ်တဲ့ VNN, Thai, Laos နဲ့မြန်မာနိုင်ငံတွေကိုပြီးခဲ့တဲ့သတင်းနှစ်ပတ်နီးပါးအတွင်းဖြတ်ကျော်ဝင်ရောက်ခဲ့ပြီးတော့နောက်ဆက်တွဲဖြစ်နေရေကြီးရေလျှံမှုတွေဖြစ်ခဲ့တာပါမြန်မာစစ်ကောင်စီကတော့မုံတိုင်းကြောင့်ဖြစ်လာတဲ့ရေပြေးကြောင့်တိတ်ဆုံးသူ226ယောက်ရှိနေပြီး89ဦးပျောက်ဆုံးနေတယ်လို့ဒီသတင်းပတ်အစောပိုင်းမှာသတင်းထုတ်ပြန်ထားပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုရုံးကတော့မြန်မာနိုင်ငံမှာရေပြေးသင့်တဲ့သူ633,000လောက်ရှိမယ်လို့ခန့်မှန်းထားပါတယ်ထိုင်းနိုင်ငံမှာဆိုရင်တော့နောက်ထပ်3ဦးသေဆုံးကြောင်းဒီကနေ့ပဲသတင်းထုတ်ပြန်ထားပြီးတော့မြို့ပေါ်မှာသေဆုံးသူ18ဦးတည်ရှိလာကတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်စုစုပေါင်းသေဆုံးသူက938ဦးရှိနေပြီဖြစ်ပါတယ် VNN နိုင်ငံမှာဆိုလို့ရှိရင်လည်းတန့်ရှင်းတဲ့တောက်သုံးရည်နဲ့မိန်လာစနစ်ချို့တဲ့တဲ့အတွက်ကြောင့်လူပေါင်း3သန်းခန့်ဟာယောဂအန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ် UNICEF ကတော့ရေပြေးကြောင့်တန့်ရှင်းတဲ့ရေနဲ့ပညာရေးကျန်းမာရေးစောင့်ရှောက်မှုစားနပ်ရိက္ခာနဲ့အမိုးကရရှိမှုတွေပါဆုံးရှုံးရတယ်လို့သတင်းထုတ်ပြန်ထားပါတယ်ရှင်